မင်္ဂလာပါဦးကျော်စံပါရှင်
မင်္ဂလာပါဗျာ
ဒီအောက်တိုဘာ6ရက်ကနေပြီးတော့17ရက်ထိကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကဘာတွေထူးခြားပါသလဲအထူးသဖြင့်မြမအရေးပေါ့ဘာထူးခြားပါလဲ
မြမအရေးထူးခြားချက်ကိုမပြောခင်အာဆီယံအစည်းအဝေးဒီတရင်ထူးခြားချက်ကတော့ပါဝင်လာတဲ့နိုင်ငံအကြီးအကဲရဲ့မျက်နှာသစ်တွေပေါ့လေလူသစ်တွေပါဝင်လာတာတွေ့ရတယ်ထိုင်းနိုင်ငံမှာဆိုလို့ရှိရင်ပီတွန်ထန်ရှင်နဝတ်ဝန်ကြီးချုပ်ဖြစ်လာတဲ့သူရတက်လာတဲ့လာတူသွားပဲစင်ကာပူနိုင်ငံမှာလော်ရန့်စ်ဝေါင်ကဝန်ကြီးချုပ်ဖြစ်လာတဲ့သူတက်လာတယ်။ Now ဗီယက်နမ်မှာလည်းနိုင်ငံကောင်းဆောင်အပြောင်းလဲဖြစ်တယ်သမ္မတပြောင်းလဲတယ်ဒါပေမဲ့သမ္မတကိုယ်တိုင်မတက်ဖ ೇನೆ ဒါဝန်ကြီးချုပ်ကိုလွှတ်လိုက်တယ်။ Now သူကြတဲ့တခုကတော့အာဆီယံရဲ့အရေးကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားသမ္မတဝီဒိုရိုတက်မလာဘူး။သူမှာအာနာလွှဲပြောင်းရမယ်ကိစ္စရှိနေလို့ဆိုပြီးတော့ဒုတိယသမ္မတကိုလွှတ်လိုက်တယ်။နောက်ဆွေးနွေးပွဲနိုင်ငံတွေအထက်မှာဆွေးနွေးပွဲဂျပန်ဝန်ကြီးချုပ်အသစ်ဖြစ်လာတယ်။နောက်မတက်တာတွေ့ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်မတက်ပါဘူး။ဒီမှာရွေးကောက်ပွဲနီးတဲ့ကာလဆိုတော့သူကမတက်ဖက်နေရတယ်။ဒါကတော့ခေါင်းဆောင်ပိုင်းအပြောင်းလဲတွေပေါ့လေအဲ့မှာအစီအမံတဲောက်တဲ့ကိုယ်စားလှယ်ပြောင်းလဲဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ဘာထူးခြားသလဲဆိုတော့မြန်မာအရေးမှာသူတို့အဓိကကတော့အာဆီယံမူငါချက်ကိုပဲဆက်လက်ပြီးတော့ကင်ဆယ်ထားပါရယ်အဲဒီအာဆီယံမူငါချက်အပြင်ပဋိပက္ခကိုချက်ချင်းအများဆုံးရဆိုင်ကြဖို့ဆိုတာမျိုးပြောရတော့သံတရားရှိကြကစစ်ကောင်စီကအဲဒီစစ်ကိုရဆိုင်ဖို့ဆိုတာကိုလက်ခံနိုင်ပွဲမရှိဘူးဆိုတော့သံတရားအကြီးကြီးရှိနေကြပါရယ်အာဆီယံနိုင်ငံတွေမှာဆိုတော့မူငါချက်ကိုတော့သူဆက်လက်ကင်ဆယ်မယ်လို့ပြောရတယ်ဒါကိုပဲဖြစ်အောင်လုပ်ရမယ်ပြောရတယ်လော်ရန့်စ်ဝွန်စင်ကာပူဘူနီဂျိုကဆန်ဟာဒါအချိန်ယူရမယ်ဆိုတော့ဘလောက်အချိန်ယူရမလဲ3နှစ်ပြည့်လို့ဒီမှာပြည့်လဲပဲဖို့ဖြစ်နေပြီလို့ပြောမှာပဲလူပေါင်း18တန်းလောက်ဒါနတ်သောနေရေဘွားပြတ်နာအခက်ခဲနဲ့အများကြီးကြုံနေရပြီဆိုတော့ကုလသမဂ္ဂတို့ဘာလို့လဲအတိအကျစဉ်းထုတ်ထားရမယ်သူကတော့အထင်ယူရမယ်စောင့်ရမယ်ပဲပြောနေစေဖြစ်ပါတယ
်အဲ့တော့ဒီမှာဒီမူငါချက်ရဲ့အာဏာချက်ကဘာဖြစ်ပါမလဲအဓိကအခက်ခဲကဘာဖြစ်တာပါလဲ
မူငါချက်မှာတော့အာဏာချက်မရှိဘူးလို့ပြောမှာပါမူငါချက်ကိုမြန်မာနိုင်ငံမှာအာဏာသိမ်းပြီးလို့ပြတ်နာဆက်ဖြစ်ကြတဲ့အာရှနိုင်ငံတွေကချက်မှတ်ခဲ့တယ်အဲ့မူငါချက်မှာပါတဲ့ဟာတွေကပဋိပက္ခရစေဖို့တပည့်နိုင်ဆွေးနွေးဖို့ဥပဒုက္ခတွေကိုကုကူညီပေးဖို့ဘာညာအဲ့ဒါတွေဟာတကယ်အရေးကြီးပြီးထိကျရောလည်းပဲသူတို့ဆွေးနွေးနိုင်ကြတာဖြစ်ပါတယ်အဲ့မူငါချက်ဒီပင်လျင်အာဆီယံလိုနိုင်ငံအဖွဲ့အစည်းတစ်ခုအတွက်အောင်မြင်မြင်ချမှတ်နိုင်ခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်စစ်ကောင်စီကလည်းပဲအဲ့သွားတက်ပြီးတော့ကောင်းကြီးခဲ့တယ်ပြန်လာမှပဲသူတို့စိတ်ပြောင်းပြီးတော့မလုပ်တော့ဘူးဆိုပြီးတော့တန်ချာရတာဖြစ်တယ်ဆိုတော့မူငါချက်မာရောဘာမှအာဏာချက်မရှိဘူးလို့ပြောမှဖြစ်ပါတယ်အဲ့ဒါကိုလုံနိုင်ရင်ကောက်တယ်ဒါပေမဲ့ခက်တာအကောင့်ထဲမပေါ်နိုင်တာဟာအာဏာချက်ပါပဲဘာကြောင့်အကောင့်ထဲမပေါ်နိုင်ဘူးလဲဆိုတော့တချို့ကပြောတယ်အဲ့မူငါချက်ကိုဖြစ်အောင်အင်အားသုံးအကောင့်ထဲပို့ဖို့အာဆီယံမပြောနိုင်ကုလသမဂ္ဂအထွေထွေလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်လဲ binding force လို့ခေါ်တယ်အတင်းအကျပ်လုံရမယ်ဆိုတာစစ်တပ်ခင်လို့မရပါဘူးဆိုတော့အဲ့မူငါချက်မှာလည်းသူတို့အဲ့လုံနိုင်ခြင်းမရှိပါဘူးအာဆီယံမှာလည်းပဲသူတို့ consensus အလုံးသဘောတူညီမှလုပ်ရမယ်ဆိုတာဖြစ်တယ်။ဒါအပြင်နိုင်ငံတစ်ခုရဲ့အဖွဲ့ဝင်နိုင်ငံပြည်တွင်းရေးကိုဝင်မဆွဲရဘူးဆိုတာလည်းရှိပြန်တယ်ဆိုတော့အဲ့အကန့်အသတ်တွေကရှိနေတယ်။အာဆီယံနိုင်ငံအလုံးကဒီမိုကရေစီနိုင်ငံမဟုတ်ဘူး။တရုတ်ဆိုင်ပိုင်းနိုင်ငံဘရူနိုင်လိုဟာလည်းပါတယ်။အဲ့ကွန်မြူနီနိုင်ငံလည်းပါတယ်ဆိုတော့သူတို့ရဲ့နိုင်ငံတစ်ခုချင်းသာဝင်ဆွဲကြစမ်းဆိုရင်ဒီမိုကရေစီပြုပြင်ရေးအတွက်အလုံးဝင်ဆွဲရမယ်သဘောဖြစ်နေတယ်။ဘယ်လိုမှလက်ခံနိုင်မှာမဟုတ်တော့အဲ့ဒီဟာအာဆီယံရဲ့ပေါင်တဲ့မှာအကန့်အသတ်တွေရှိနေဆိုတော့အဓိကအာဏာချက်ဖြစ်ပါတယ်။အဲဒီတော့သူတို့ညှိနှိုင်းပြီးတော့ပါလေဆောင်ရွက်ရမယ့်သဘောဖြစ်ပါတယ်။အဲ့
တော့ဒီမှာဒီဆွေးနွေးပွဲမှာပေါ့ဒီတခြားဟိုဆွေးနွေးပွဲနိုင်ငံတွေသူတို့ရဲ့သဘောထားရောဘယ်လိုရှိပါလဲ။တစုံတရာအားတက်ဆရာရှိပါလားမြန်မာနိုင်ငံအတွက်
။အာဆီယံရဲ့ဆွေးနွေးပွဲ dialogue partner ခေါ်တဲ့ဆွေးနွေးပွဲနိုင်ငံတွေထဲမှာအရေးကြီးဆုံးတရုတ်ပါပဲ။မြန်မာအရေးနဲ့ပတ်သက်လို့အထူးသဖြင့်ပေါ့လေ။ဆိုတော့တရုတ်ကတော့တရုတ်ကဘာပြောလဲဆိုတော့အာဆီယံမူငါချက်ကိုလက်ခံတယ်အာဆီယံဆက်လုပ်ပါအာဆီယံဆက်လုပ်ပါပြောတယ်ဒါပေမဲ့တစ်ချိန်တည်းမှာသူကတော့မြန်မာနိုင်ငံတွင်းမှာအကုန်လုံးကိုသူကပဲဝင်ချယ်လေပြီးတော့ရွေးကောက်ပွဲလုပ်ဖို့ဘာညာဆိုတာသူကအားပေးနေဆိုတော့ကျွန်တော်စဉ်းစားမိတယ်တရုတ်ကအာဆီယံကိုဆက်လက်ပြီးအားပေးနေတာမူငါချက်ရှေ့မတွန်းထိုင်လို့အာဆက်လုပ်ပါစေဆိုပြီးတော့သူကအေးဆေးလွတ်ထားတယ်ပြီးတော့သူလုံးချင်တာကိုသူမိသူဟန်နဲ့ဝင်လို့နေတဲ့သဘောများလားအဲ့လိုလိုယူဆရပါလေတကယ်တော့အာဆီယံဟာမတွန်းနိုင်ဘူးဆိုတော့သူစီးတယ်စီးရတဲ့ဟာဒါပဲဆက်လို့ဆက်လို့ဆိုတော့သိဝေးရဲ့နိုင်ငံတွေကပြောနေတာထားပါတော့တရုတ်ကအကြောင်းသိတာပဲဒီဟာနဲ့လုံးလုံးမရဘူးဆိုတော့ဒါပဲသူကလည်းအဲ့ဒါကိုတိုက်တော့မတော့သူလူချင်းနဲ့လမ်းကြောင်းနဲ့သူကစစ်ကောင်စီကလည်းအသီးမှပြူပြီးတော့ဒါကဲလောလောဆယ်မှာမင်းတို့အစီပြောင်းလို့ကြရွေးကောက်ပွဲလုပ်ကြဆိုတော့သူကပဲအပေးတိုက်တော့နေဆိုတော့တရုတ်ရဲ့သဘောထားဟာ အဲ့လိုဖြစ်မယ်လို့ထင်တယ်ဆိုတော့အဓိကဒီရွေးကောက်ပွဲကိစ္စကိုကန့်ကွက်တာကလည်းအာဆီယံဘက်ကလည်းကန့်ကွက်တာကိုတော့မတွေးရပါဘူးအာဆီယံဘက်ကကန့်ကွက်တာကိုမတွေးရတာကတော့အာဆီယံတော့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုငက်ကွက်ရတယ်သူကသူတို့နဲ့လည်းထိတွေ့နေတာကိုဆိုတော့အဲ့ဒါကြောင့်သူတို့စောင့်ကြည့်နေနေတူပါတယ်တကယ်လို့အဆင်ပြေသွားတဲ့ခါတော့ဘယ်လိုဖြစ်လာမလဲမသိဘူးနောက်နိုင်ငံကတော့အိန္ဒိယကတော့ဒီဟွာရီလည်းလက်ခံအခုလုံးဘက်ပေါင်းစုံပါဝင်ဖို့ပြောတယ်အဲ့ဒီဘက်ဆွေးနွေးပွဲနိုင်ငံတွေသဘောထားတော့ဆိုတော့အမေရိကန်ကတော့ကန့်ကွက်တယ်ပေါ့လေအဓိကအဖြစ်ကတော့အဲ့ဒါပါပဲတကယ်လို့နိုင်ငံတွေ
အဲ့ဒီဆွေးနွေးပွဲမှာမြမအရေးပြင်ပေါ့တခြားဒီအရေးကိစ္စတွေမှာအလေးထားမယ့်အချက်တရားရောဘာတွေရှိပါလဲ
အရေးကြီးဆုံးအချက်ကတော့တုံတုပ်ပင်လယ်ကိစ္စပါပဲသိခက်ခဲပါတယ်ဒီမှာအပြင်းထန်ပဋိပက္ခဖြစ်ပါတယ်သူတို့ဆွေးနွေးလို့အဆင်မပြေပါဘူးတုံတုပ်ပင်လယ်မှာဒီ code of conduct ခေါ်ရဲသူမူကျင်းကြံမဲ့လိုက်နိုင်မဲ့အပြုမူအဲ့ဒီကြောက်တော့မသိကြည့်လို့မရဘူးအဲ့ဒီကိစ္စကတရားနဲ့တရားဒီရုပ်တရက်မမျော်လင့်မနဲ့ထိတိုက်တွေးပြီးတော့ပောက်ကွဲသွားနိုင်တာတို့နောက်ပြီးတော့နောက်လည်းမူလွဲမှားပြီးတော့ misunderstanding ရကထိတိုက်ထိမှန်မြဖြစ်မှာတို့အဲ့ဒီကိစ္စတို့လည်းလောက်တာတော့မှအဆင်မပြေနိုင်ပါဘူးအခုအထူးသဖြင့်ဆိုရင်ဖိလစ်ပိုင်ဘာဆိုရင်တခဏသူနေစမှာဖြစ်နေရတွေးရပါတယ်ဆိုတော့ဒါလည်းပဲတရုတ်ကအဓိကအဖြစ်သူတို့ကတောင်တုပ်ပင်လယ်တစ်ခုလုံးကိုသူတို့ပိုင်တယ်ဆိုပြီးတော့ပြောနေတာကအဓိကအတားဖြစ်နေပါတယ်ဆိုတော့တကယ်ကမှညှိလို့မရပါဘူးသူတို့ညှိတဲ့နေရာမှာအများကြီးအခက်အခဲတွေ့ရပါတယ်တောင်တုပ်ပင်လယ်ကိစ္စကတော့ဒါရှည်သွားမဲ့ကိစ္စပဲဒီဟာကုလသမဂ္ဂကလည်းပဲဘာမှတက်နိုင်ဘူးနောက်အရေးကြီးတဲ့ကိစ္စတစ်ခုကယူကရိန်းကိုလည်းအာရုရှားကစာဂီလာဘရော့လာတက်တဲ့နိုင်ငံကြီးဝန်ကြီးသူနဲ့လည်းပဲထိတိုက်တွေ့ကြတယ်ဘယ်လိုမှညှိနှိုင်မရဘူးတကယ်ဆိုအပြင်းထန်ပဲသူကပြင်းထန်မှဖြစ်ပါတယ်တကယ်ဆိုညှိလို့မရပါဘူးအဲ့ဒါလည်းပဲသူနဲ့ဘလင်ကင်အမေရိကန်နိုင်ငံကြီးဝင်နေအိမ်မှာနေရာလုံးတက်ကြတယ်ဒါပေမဲ့သူတို့မတွေ့ကြဘူးသို့တော့ဆာဂေးလိုက်ဘရော့မင်ဂွန်ပြောနေတဲ့ဟာတော့ဘလင်ကင်နားထောင်တယ်သတင်းထောက်တွေပြောတယ်ငါကနားထောင်မယ်တဲ့ it is better to hear each other တယောက်တယောက်ဘာပြောတယ်ဆိုတာကြားရတာကတော့ကောင်းတယ်ဆိုပြီးသူတက်နားထောင်တာရှိတယ်ဒါပဲရှိတယ်သူတို့သဘောတူညီမှုကတော့လုံးဝမရကြပါဘူး။ Now Israel Gaza ကိစ္စကတော့သူတို့တော့စိတ်တော်ပေါ်တွင်မရှိပါဘူး။ဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲမှာ Israel ကိုအသီးမှန်မပြုတဲ့နိုင်ငံတွေရှိပါတယ်။မလေးရှားတို့ကကြောက်လို့။အဲ့တော့အဲ့ဒီဟာကတော့စိတ်ထစ်ထဲဝင်ဆွေးနွေးရတာမတွေ့ပါဘူးဆိုတော့တခြားကိစ္စတွေလည်းပဲအောင်မြင်တယ်လို့ပြောလို့မရပါဘူး။စစ်တိုးတယ်ဆိုတော့သူတို့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အာဆီယံပြည်သားဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုတွေတပည့်ရပါလေ။တဘာဝအနေနဲ့ကာကွယ်ဖို့ sustainable တို့ရှိခိုင်မြဲတဲ့စီးပွားစတိတ်တော့အဲ့ဒီကိစ္စတွေမှာတော့သူကတော့ okay ပဲအဆင်ပြေကြတာတွေ့ရပါတယ်ဒါပေမဲ့အဓိကပြဿနာတွေဖြစ်တဲ့အဲ့ဒီမြမအရေးတောင်တုပ်ပင်လယ်ယူကရိန်းလူကပအရေးတွေမှာတော့သဘောထားကွဲပြီးတော့ဆုံဖြတ်ချက်တော့မှအတိုင်းတိုင်းမချထိုင်တဲ့အခြေအနေဖြစ်နေပါတယ
်အဲ့ဆိုရင်ဒီထိုင်းကဒီဇင်ဘာမှာကျင်းပမယ်ဆိုတော့ဒီမြမအရေးဘက်ဆောင်ဆွေးနွေးပွဲရောဘာတွေမျှော်လင့်လို့ရပါမလဲ
အဲ့ဒါလည်းပဲထိုင်းကဘာကြောင့်အဲ့လိုလှုပ်ရှင်တယ်လဲထိုင်းကအာရှနိုင်ငံတွေထဲမှာသူအာရှန်ဘယ်လိုဆုံးဖြတ်ဆုံးဖြတ်သူကငါဟာအရေးကြီးဆုံးပဲဟုတ်တယ်ဟုတ်တယ်သူနဲ့နေဆိုင်ရင်ကတ်နေရမြန်မာနိုင်ငံဖြစ်လာရင်သူအရင်ဆုံးခံရတာဆိုတော့ငါရဲ့သဘောထားဥစားပေးဖြစ်တယ်ဆိုတော့အများအားပြတယ်လို့ယူဆပါတယ်ကျွန်တော်ကတော့ဆိုတော့သူကအာရှန်လုတ်လိုက်ပြန်သူကသီးရတစ်ခုလုတ်တယ်အရင်တော့လည်းလုတ်ဖို့ရလေသူကအဲ့ဆိုတော့အဲ့ဒီလူစီမိုးပဲသူကလုတ်မှာပဲလုတ်ပြီးတော့ဆွေးနွေးမှာဖြစ်တယ်ဆိုပြီးတော့ပြောထားတယ်ဆိုတော့အဲ့အာဆီယံနိုင်ငံတွေအလုံးကဖိတ်မလားအဲ့အစည်းအဝေးမှာဆူရာတောင်ပသုံးသက်သူတွေကဖိတ်မယ်လို့တော့မျှော်လင့်နေကြတယ်လို့သာပြောတယ်အာဆီယံနိုင်ငံအလုံးကဖိတ်ချင်မှဖိတ်မှာဆိုတော့အိန္ဒိယကတော့အပြင်းထန်တိုက်တွန်းနေမူရီကတော့အဲ့ဒီအစည်းအဝေးကျရင်စစ်ကောင်စီကိုလည်းဖိတ်ပါနောက်ပြီးတော့တန်တဲ့အဖွဲ့ဘောင်းဆောင်ကိုလည်းဖိတ်ပါလို့ပြောတယ်အဲ့ဒါလည်းဘယ်လောက်လက်တွေ့ကြမလဲစစ်ကောင်စီကလက်ခံမလာဘူးတော့ခင်ဗျားတို့ကဘာကအန်ယူရန်တိုင်းရင်းသားအဖွဲ့နဲ့လာပြီးဒီမှာလာတွေ့ဆိုတော့စစ်ကောင်စီကိုနိုင်ငံကောလက်ခံမလားဆိုတာလည်းပဲရှိတယ်ဆိုတော့အဲ့ဒါလည်းပဲပြောတာပြောတာပေါ့လေအစိုးရသည်တက်လာတဲ့ထိုင်းအစိုးရကတော့သူတို့လုပ်မယ်စောစောကပြောသလိုပဲသူတို့နိုင်ငံသိအရေးကြီးတဲ့ကိစ္စမှာအာဆီယံနိုင်ငံတွေထက်ငါတို့ပိုလုပ်တိုင်းဆိုတော့ပြဖို့လွတ်တယ်အဲ့ဒါကြောင့်လုပ်တယ်ဆိုတော့သိအလားအလာတော့သိရှိတယ်လို့တော့မမျှော်လင့်နိုင်ဘူးလို့ထင်ပါတယ်အောင်မြင်ရင်တော့အကောင်းဆုံးပါပဲကျွန်တော်တို့ကတော့အပြည့်သဘောနဲ့ negative ဆူလုံးကမမြင်လို့ပါဘူးဘာမှမဆိုတွေ့တဲ့အောင်မြင်တော့ရင်အစီအမြင်တော့ကောင်းလာကြည့်ပါပဲဒါပေမဲ့ကောင်းလာနိုင်တဲ့အခြေအနေမရှိရဘူးတွေ့ရတာပြောတော့ပါအ
ဲ စစ်ကောင်စီကတော့ဒီပြောထားတဲ့အတိုင်းပဲရေကောက်ပွဲလမ်းကိုပဲဆက်လျှောက်မယ်လို့ပြောပါတယ်အဲ့တော့ဒီမှာအာဆီယံနိုင်ငံတွေပေါ့ဒီအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားရောဒီပေါ်မှာလက်ခံမှာလား
အခုလောလောဆယ်တော့အာဆီယံနိုင်ငံတွေထားတော့ပေါ်ပေါ်ထင်ထင်ရေကောက်နဲ့လှုပ်လို့တော့ပြောတာမတွေ့ဘူးတရုတ်ကပဲအဓိကပြောနေတာတွေ့တယ်ဆိုတော့အဓိကအာဆီယံနိုင်ငံတွေကြည်လာကတော့တော်လှန်ရေးအဖွဲ့တွေပေါ့လေတိုင်းရင်းသား EAO တွေတော်လှန်ရေးအဖွဲ့တွေအင်ယူသူတို့တွေရဲ့သဘောထားကိုလည်းကြီးနေတူပါတယ်သူတို့ကဒီရွေးကောက်ပွဲကိုအခုခါမှာဘယ်သူမှလက်မခံနိုင်တဲ့သဘောမျိုးပြောနေရတယ်ဆိုတော့အဲ့ဒါကိုလည်းသူတို့ကြည့်မယ်တူပဲအမေရိကန်ကလည်းဒီရွေးကောက်ပွဲကမဖြစ်နိုင်ဘူးလို့ပြောနေဆိုတော့တရုတ်ကသာလုံးဝပြောနေတာဆိုတော့ဒီရွေးကောက်ပွဲကိစ္စမှာခုနကနှစ်ချမ်းကွက်နေပြီတရုတ်ရဲ့သဘောထားနဲ့ဒီတိုင်းရင်းသားအင်အားစုတွေရော NUG နောက်ထပ်ပြင်ပအင်အားစုအမေရိကန်အဲ့လိုလည်းဖြစ်နေဆိုတော့အာဆီယံနိုင်ငံတွေကတော့ဒီကိစ္စမှာလည်းသဝေသွားပဲသူတို့ကတော့စောင့်ကြည့်နေမဲ့သဘောရှိပါတယ်ဆိုတော့ဘယ်ဘက်ကိုလာရမလဲစိတ်ထဲမှာတော့ထင်းတယ်ကျွန်တော်ပမာမြန်မာနိုင်ငံကပြည်လဲမှုရသွားရင်ဘယ်သူတက်တဲ့အေးချမ်းချမ်းဖြစ်ပြီးတာပဲဆိုတဲ့သဘောကတော့အာဆီယံစိတ်ထဲမှာအမှန်တကယ်ရှိမှာပဲကောက်ကိုက်တဲ့ပြဿနာသူတို့ကသက်သာသွားမယ်ကောက်ကိုက်သက်သာသွားမယ်တောင်းဆိုကျန်တဲ့နိုင်ငံတွေမှာလည်းအစည်းအဝေးထင်းနေပြီအဲ့လိုဖြစ်နေကြဆိုတော့သူတို့သိကူးမဆိုင်ဘူးဘယ်ဆွာတက်တဲ့ဆိုတော့ညဉ့်ညံ့ဖို့သာသူတို့တရားလူချင်းမှာဖြစ်တယ်ဆိုတော့တစ်ဖက်ကအောင်မြင်သွားရင်တကယ်လို့တရုတ်ကလုတ်တဲ့ချင်းရွေးကောက်ပွဲကစားဟာဖြစ်မြောက်သွားပြီဆိုကြပါစို့ဥပမာဖြစ်အဲ့လိုဖြစ်ခရင်တော့အာဆီယံကလည်းပဲအသီးမှပြပြီးတော့နောက်တက်လာတဲ့အဆိုရပဲပုံစံဖြစ်ဖြစ်သူတို့လက်ခံဆက်ဆံနိုင်မယ်လို့ယူဆပါတယ်ကျွန်တော်ကတော့ဒါကကောင်းတယ်မကောင်းလဲဆိုတော့ကျွန်တော်လည်းကြိုပြောရခက်ပါတယ်သို့တော်လည်းပဲပြည်သူလူထုကဘယ်လောက်လက်ခံမှာလဲတော်လိုင်းရအဆွေရတော့လည်းမကောင်းဆိုရှင်းနေတယ်ဆိုတော့အမေရိကန်ပါဝင်အနောက်နိုင်ငံတွေကရောဘယ်လောက်အသီးမှပြကြမလဲဆိုတာကတော့ဒီဒီပြပြလို့မရသေးပါဘူးခင်ဗျာ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးပါ